ဒီတိုင်းနိုင်ငံကိုတုံးရကြခီးစဉ်ထိရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့တနင်္လာနေ့မှာ Royal College of Defense Studies လို့ခေါ်တဲ့တော်ဝင်ဘိုလောင်းကောလိပ်ကျောင်းကိုတွားရောက်မှာဖြစ်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်ကိုတနင်္လာနေ့ပေးနေတဲ့အတွက်ဒီတိန်အစိုးရကိုဒီတိန်ပါလီမန်အမတ်တွေရောလူခွင့်ရေးအဖွဲ့တွေကပါဝေဖန်ကန့်ကွက်နေချိန်မှာအခုလိုတော်ဆန်းစုကြည်ကိုဒီတိန် စစ်တင်တန်းအကြောင်းကိုခေါ်ယူပြသတာဖြစ်ပါတယ်။ဒါကြောင့်ဒီလိုအငင်းပွားစရာဖြစ်နေတဲ့အချိန်မှာတော်ဆန်းစုကြည်ကိုဗြိတိန်အစိုးရကစစ်တပ်ကိုခေါ်ယူပြသတဲ့အပေါ်မှာရည်ရွယ်ချက်နဲ့ပတ်သက်လို့လူခွင့်ရေးဖွဲ့တွေပါကမေးခွန်းထုတ်စရာဖြစ်နေတယ်လို့ဗြိတိန်အချိန်ဆိုင်မြမအကြီးလှုပ်ရှားနေတဲ့ဘာမာ campaign UK ရဲ့ညွှန်ကြားရေးမှူး Mark Farmanaga ပြောပါတယ်။
Because this is a controversial issue, I think this is why the British government, which is organizing Aung San Suu Kyi's schedule, has decided to take
the matter to the Senate. The matter is being discussed in the Senate. The Aung San Suu Kyi has been ordered to take the matter to the Senate for discussion. The matter is being discussed in the Senate. သူတို့ရင်ဆိုင်နေရတဲ့မေကွန်းတွေအတွက်အပြေမပေးနိုင်တဲ့အပေါ်မှာဖုံးကွယ်ဖို့ဒေါ်အောင်ဆန်းစုကြည်ကိုအတုံးချလိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်ကိုနှစ်နှစ်ကြာတင်းနန်းနေပေးပြီးတဲ့နောက်ဘလို့အကျိုးရလဒ်တွေရလာတယ်လဲဆိုတဲ့မေကွန်းအတွက်သူတို့မှာအပြေမရှိသေးပါဘူး။တိုင်းနာဒေသတွေမှာမြန်မာစစ်တပ်ရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်ကျူးလွန်မှုတွေရစားရေးနောက်ပြီး 2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲဖို့ကိုသဘောတူရင်းစရိုက်ချက်တွေနဲ့
They're
determined to keep going with this training program, even though they cannot say what it is.
ညီမစစ်တပ်ကိုတင်းနန်းနေပေးတဲ့အတွက်ဘလို့အကျိုးရလဒ်တွေထွက်လာတယ်လဲဆိုတာသူတို့မပြောနိုင်ပေမဲ့အဲ့လိုတင်းနန်းနေကိုဆက်ပြီးပေးဖို့ဗြိတိန်အစိုးရဘက်ကဆုံးဖြတ်ထားတာပါ။ဒါကြောင့်လဲဗြိတိန်ပါလီမန်အမတ်တွေ
နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကဝေဖန်ကန့်ကွက်မှုတွေကိုကာကွယ်ဖို့ဒေါ်အောင်ဆန်းစုကြည်ရဲ့အချိန်တိုးတောင်းတဲ့ခီးစဉ်အတွင်းမှာသူ့ကိုဗြိတိန်အစိုးရကအတုံးချတယ်လို့မြင်ပါတယ်။ဒါပေမဲ့လည်းဒေါ်အောင်ဆန်းစုကြည်အနေနဲ့အခုလိုဗြိတိန်နိုင်ငံရဲ့တော်ဝင်စစ်တပ်ကတို့ကြောင်းတစ်ခုကိုတွားရောက်ကြည့်ရှုလေ့လာတဲ့အတွက်မြန်မာစစ်တပ်ကိုပြုပြင်ပြောင်းလဲရင်မှာအထောက
ချင်းနေရဆိုလို့ရှင်တမတော်ပြုတ်ပြင်းပြောင်းလဲဖို့ဆိုတဲ့အတိုင်းကတော်တော်အရေးကြီးတယ်လေအရေးကြီးတယ်ဆိုတဲ့အခါကျတော့အဲ့ဒီမှာဒီအကယ်ဒမီပေါ့နော်ပိုလောက်ကျွန်တော်နိုင်ငံဆိုတော့ပိုလောင်းတင်တန်းပေါ့ဗျာဒီပိုလောင်းတင်တန်းရဲ့ခုစီပါရီကအရန်အရေးကြီးတယ်ပေါ့ဗျာဒါဆိုဒီမိုကရေစီစနစ်မှာဆိုလို့ရှင်တော့စစ်တပ်ဟာရတအစိုးရပေါ့နော်ပြည်သူလူထုကရွေးချယ်တင်မြောက်တဲ့အစိုးရရဲ့အောက်မှာသူတို့ကလည်းဘာဒီလက်ရုံးဝင်တန်းပေါ့ဗျာနော်ကာကွယ်ရေးဝင်တန်းဖြစ်နေသူထားဆောင်နေကြရမှာဖြစ်တယ်ဖြစ်ကြရမယ်ဆိုတဲ့အခါကျတော့အခုဒီပြည်ကင်းငါအကယ်ဒမီကိုတွားရဆိုတဲ့ကိစ္စကတော့အကောင်းမျိုးဝါဒအနေနဲ့ကြည့်မယ်ဆိုလို့ရှင်တော့ကောင်းပါတယ်သူတို့ဘယ်လိုဒီပူလောင်းတွေကိုဘယ်လို train လုပ်တယ် concept တွေကနောက်ဘယ်လိုရှိတယ်ဆိုပြီးတော့တွားရောက်လေ့လာရဲဆိုရင်ဟာကတော့ကောင်းတဲ့ကိစ္စပ
ါတစ်ဆက်တည်းပဲတိုင်းနာဒေသတွေမှာလက်ရှိမြန်မာစစ်တပ်ရဲ့ထိုးစစ်တွေကိုရပ်ဖို့အတွက်အသေးစားဆောင်ရွက်ပေးဖို့လူကြောင်းလေးသူကပြောပါတယ
်ခဏကျွန်တော်တို့က27ရာစုပြည်လုံးလူလာခံဆိုရဲဟာကိုကျွန်တော်တို့ကစပြီးပေါ့ဗျာစလုပ်နေပြီပေါ့စလုပ်နေပြီဆိုရဲခါမှာတမလို့ကောင်းဆောင်တိုင်းဒီကပြောတာရောတကယ်ငြိမ်းချမ်းရေးကိုအစ်စ်အမလူချင်းနဲ့ဆန္ဒရှိဖို့လိုတယ်ဆိုပြီးမှဒီတိုင်းသားလက်နက်ကင်တော်လန်ကြီးတပ်ဖွဲ့တွေကိုသူကပြောတယ်ကျွန်တော်လည်းပြန်မိမယ်တမလို့ကကောတကယ်တမ်းစစ်မှန်တဲ့ငြိမ်းချမ်းရေးကိုလူချင်းသလားကျွန်တော်လည်းပြန်မိမယ်လေပြန်မိမယ်ဆိုလို့ချင်းတမလို့ကတကယ်တမ်းစစ်မှန်တဲ့ငြိမ်းချမ်းရေးကိုလူချင်းမယ်ဆိုလို့ရှိရင်ဘာကြောင့်မလို့ဆူမူယူဥတီတဲ့နေနေဆူမူယူဥတီတဲ့ထိုးစစ်ကိုလုပ်နေရတယ်လေဒါတွေကိုရပ်ဖို့လိုတယ
်မနေ့တနင်္ဂနွေနေ့ကဒေါက်ဆန်းစုကြည်ဟာလန်ဒန်မြို့မြန်မာတန်ယုံမှာဥရောပအရှိအလဲပိုင်းနဲ့အာဖရိကနိုင်ငံတွေကမြန်မာတန်အမတ်ကြီး၁၂ဦးနဲ့တွေ့ဆုံရမှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့ဆွေးနွေးပြောဆိုခဲ့တယ်လို့နိုင်ငံတကာနဲ့ချစ်ချင်ရင်းနှီးစွာဆက်ဆံနိုင်ရေးဗမလိုက်နိုင်ငံသားရေးမူဝါဒကို NLD အစိုးရအနေနဲ့ချမှတ်ကျင့်သုံးနေကြောင်းပြောကြားခဲ့ပါတယ်။ ဒါအပြင်မြန်မာတန်ယုံနေအနေနဲ့မိမိတို့ရောက်ရှိနေတဲ့နိုင်ငံတွေကမြန်မာနိုင်ငံသားတွေရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်ဖို့ဒေါက်ဆန်းစုကြည်ကမှာကြားခဲ့ပါတယ်။တနင်္လာနေ့မှာဒေါက်ဆန်းစုကြည်ဟာနိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်နဲ့လည်းတွေ့ဆုံမှုရှိတယ်လို့အင်္ဂါနေ့မှာဗြိတိန်ဝန်ကြီးချုပ်ထရီဇာမီနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီနောက်အမေရိကန်ပြည်ထောင်စုကိုဆက်လက်ထွက်ခွာမှာဖြစ်ပြီးစက်တင်ဘာလ14ရက်နေ့မှာအမေရိကန်သမ္မတအိုဘားမားနဲ့အင်ဖြူရောမှာတွေ့ဆုံမှာဖြစ်ပါတယ်ရှင်။